ပြည်ထောင်နိုင်ငံရေးဝန်ကြီးဘိုရစ်ဂျွန်ဆန်အနေနဲ့ဒီမတီခီးစဉ်အတွင်းနိုင်ငံတော်အတိုင်အမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာရိုဟင်ဂျာမွတ်စလင်တွေအရေးအလေးပေးပြောသွားဖို့ရှိနေပါတယ်။နိုင်ငံရေးဝန်ကြီးဂျွန်ဆန်အနေနဲ့အခုမြန်မာပြည်ဆိုင်ရာခီးစဉ်မထွက်ခင်လေးမှာပဲဒီလူသားတွေနှစ်ပေါင်းများစွာခံစားနေရတာကကျွန်တော်တို့ခေတ်ကြီးထဲမှာအဆိုးအဝါဆုံးလူသားဆိုင်ရာပေးဥပအန္တရာယ်ကြီးဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီခီးစဉ်ထဲမှာဝန်ကြီးဂျွန်ဆန်အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ကောက်ဆက်ပဇာနာကဒုက္ခတဲ့စခန်းတွေနဲ့စခန်းကြီးနဲ့မြောက်ပိုင်းတို့ကိုသွားကြည့်မှာဖြစ်ပါတယ်။ဝန်ကြီးဂျွန်ဆန်ကလူတွေကဖန်တီးလို့ဖြစ်ရတဲ့ဒီဒုက္ခအကြီးကျယ်ရောက်ကြရမှုတွေနိုင်ငံရေးရာအဖြေရှာလိုတဲ့စိတ်နဲ့ပဲဖြစ်ရှင်းမှရမယ်လို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကစပြီးဒီရခိုင်မြောက်ပိုင်းကဒုက္ခတဲ့6သိန်းကျော်ဟာမြန်မာအစိုးရတပ်တွေရဲ့မတရားရက်စက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ကမ္ဘာကုလသမဂ္ဂဘက်ကထုတ်ပြောထားပါတယ်ခင်ဗျ။